ဂါဇာမှာရာဖာမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုအစ္စရေလကတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ35ဦးသေဆုံးခဲ့ရတဲ့ဖြစ်ရဟာငရဲတမျှဆိုးရတဲ့အခြေအနေအဖြစ်ဂါဇာကပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်ရာဖာမှာရှိတဲ့ဒုက္ခသည်စခန်းကိုတိုက်ခတ်ခံရမှုကနေထွက်လာတဲ့သတင်းတွေဟာအင်မတန်ကြောက်မွတ်ဖွယ်ကောင်းချောင်းနဲ့လူအများပြားသိဆုံးတဲ့အထည်အမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ကြောင်းကုလသမဂ္ဂအေဂျင်စီ UNRWA ကပြောပါတယ်။တနင်္ဂနွေနေ့ကတိုက်ခတ်မှုနဲ့ပတ်သက်လို့သူတို့ဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းနဲ့တိုက်ခတ်မှုအတွင်းအကြီးတန်းဟာမတ်အရာရှိ2ဦးလည်းသိဆုံးခဲ့တဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တိုက်ခတ်မှုကြောင့်စစ်ဘေးရှောင်နေတဲ့သူတွေနေထိုင်တဲ့တဲတွေမှာမိလောင်မှုဖြစ်ခဲ့ပြီးသိဆုံးသူတွေအပြင်ဒါဇင်နဲ့ချီတဲ့သူတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့တိတိကျကျပြစ်မှတ်ထားခဲ့တဲ့လေကြောင်းတိုက်ခတ်မှုဖြစ်ကြောင်းနဲ့ပါလက်စတိုင်းဒေသအနောက်ဘက်ကညစ်ဆိုင်ဟာမတ်စ်အဖွဲ့ရဲ့ဝန်ထမ်းရေးရာအကြီးအကဲယက်ဆင်ရာဘီနာလည်းတေဆုံခဲ့တဲ့အကြောင်းပြောပါတယ်။ဒီတိုက်ခတ်မှုကြောင့်အဖြစ်ခရဆဲရေးဆွေးနွေးမှုတွေနဲ့ဂါဇာမှာဖမ်းဆီးခံထားတဲ့ဒဇာဂန်တွေပြန်လည်ရေးတို့အတွက်အခက်အခဲဖြစ်စေနိုင်တယ်လို့ကာတာနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်ခင်ဗျာ။